နိုင်တော်အတိုင်းပင်ခံတော်ဆန်းစုကြည်နဲ့တပ္ပရဥွင့်မြင့်ပေါ်ဆွတ်ဆူထားတဲ့အမှုတွေကနောက်ဆုံးကြက်ရှိတဲ့အာခရီလိုက်စားမှု၅မှုကိုလာမယ့်ဒီဇင်ဘာလ30ရက်နေ့အပိသက်အမိတ်ချမှတ်ဖွယ်ရှိပါတယ်။အခုဒီဇင်ဘာလ26ရက်နေ့မှာတော့အဲ့ဒီအမှု၅မှုအတွက်နှစ်ဖက်ရှေ့နေတွေကတရားရုံးမှာအပိသက်လျှောက်လွှဲချက်တွေတင်ခဲ့ကြပါတယ်။အခုလိုအပိသက်လျှောက်လွှဲချက်တွေပေးပြီးတဲ့နောက်လာမယ့်ဒီဇင်ဘာလ30ရက်တရားရုံးချိန်မှာအပိသက်အမိတ်ချမယ်လို့တရားရုံးကသတ်မှတ်လိုက်ကြောင်းတရားရုံးနဲ့နှိစက်တဲ့အတိုင်းပိုင်းကဆိုပါတယ်။ COVID ကာလအသုံးပြုဖို့ရဟယင်၅ရက်နာဝယ်ယူတာနဲ့ပြည်ပြည်နာတွေမှာအာခရီလိုက်စားတယ်လို့ဆိုပြီးဒေါအောင်ဆန်းစုကြည်နဲ့တပ္ပရဦးဝင်းမြင့်တို့ကိုစစ်ကောင်စီကအာခရီအမှု၅မှုနဲ့တရားစွဲဆိုထားတာပါဒီကနေ့နေပြည်တော်အကျဉ်းဆောင်အထူးတရားရုံးကိုလာရောက်တဲ့ဒေါအောင်ဆန်းစုကြည်ရောဦးဝင်းမြင့်မှာကျမ်းမာရေးကောင်းမွန်ကြတယ်လို့တရားရုံးနဲ့နီးစပ်သူတွေကပြောပါတယ်စွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်လို့တရားရုံးကြားတာမှုတွေကိုသတင်းထောက်တွေလာရောက်ခွင့်မရှိသလိုဒေါအောင်ဆန်းစုကြည်ရဲ့ရှင်းလင်းတွေကိုလည်းအမှုနဲ့ပတ်သက်ပြီးသတင်းမီဒီယာတွေကမပြောဖို့စစ်ကောင်စီကပိတ်ပင်ထားတာပါအသက်89နှစ်ရှိပြီဖြစ်တဲ့ဒေါအောင်ဆန်းစုကြည်ပေါ်နိုင်ငံတော်ရှုပ်ဝဲအုပ်တွေချုပ်ဖောက်မှုတဘာဝကပ်ပေးဥပဒေချုပ်ဖောက်မှုရွေးကောက်ပွဲဥပဒေချုပ်ဖောက်မှုအာခရီလိုက်စားမှုစတဲ့အမှုပေါင်း20နဲ့တရားစွဲဆိုခဲ့ပြီးလက်ရှိမှာအမှုပေါင်း15မှုအတွက်စုစုပေါင်း1026နှစ်ချမှတ်ထားပါတယ်ဒေါအောင်ဆန်းစုကြည်အပါအဝင်မြန်မာနိုင်ငံတွင်မတရားဖမ်းဆီးခံရတဲ့အကျဉ်းသားတွေကိုပြန်လွှတ်ပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ်2669ကတောင်းဆိုထားပါတယ်